မြန်မာနိုင်ငံကလူကုန်ကူးမှုတွေဟာအခု2012ခုနှစ်အတွင်းမှာပြီးခဲ့တဲ့နှစ်ကထက်30ရာခိုင်နှုန်းလျော့ကျသွားတယ်လို့လူကုန်ကူးမှုတာစီအဖွဲ့ကအငြင်းစားရေးမှူးကြီးတဦးကပြောပါရယ်လူကုန်ကူးမှုတိုက်ဖျက်ရေးကုလသမဂ္ဂအေဂျင်စီ UNIAP မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောတာပါ2012ခုနှစ်အတွင်းမှာဒီလူကုန်ကူးခံရသူပေါင်း169ယောက်ရှိပြီးတော့ပြန်လည်ကယ်တင်နိုင်တာတွေလည်းရှိတယ်လို့ဒီအငြင်းစားရေးမှူးကြီးကပြောပါရယ်အကြောင်းဆုံးကတော့ဒီသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ VOA ရန်ကုန်ခြေဆိုင်သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပါမယ်ရှင
်ဟုတ်ပါတယ်2012ခုနှစ်အတွင်းမှာလူကုန်ကူးမှု65မှုခန့်အမှုဖွင့်နိုင်ခဲ့ပြီးတော့တရားခံပေါင်း200ခန့်ရှိတယ်လို့ကုလသမဂ္ဂလူကုန်ကူးမှုတားဆီးတိုက်ဖျက်အေဂျင်စီမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလူကုန်ကူးမှုတားဆီးတိုက်ဖျက်ရေးအဖွဲ့ကအငြင်းစားရေးမှူးကြီးရာလီယံမုံကပြောလိုက်တာပါကုလသမဂ္ဂလူကုန်ကူးမှုတားဆီးတိုက်ဖျက်ရေးအေဂျင်စီမှပြုလုပ်ခဲ့တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံအတွင်းကလူကုန်ကူးမှုတွေဟာပြီးခဲ့တဲ့2011ခုနှစ်ကထက်30ရာခိုင်နှုန်းလျော့ကျသွားပြီးတော့2012ခုနှစ်အတွင်းမှာလူကုန်ကူးခံရသူပေါင်း169ယောက်ကိုပြန်လည်ကယ်တင်နိုင်ခဲ့တယ်လို့အငြင်းစားရေးမှူးကြီးရာလီယံမုံကပြောလိုက်ပါတယ်
တော့တစ်ခုလေးတဝန်းစားဆရာကောင်းတာ2012မှာကြည့်ခင်နဲ့နဲ့နိုင်ချင်လိုက်လို့ရှင်30%လောက်30ခိုင်နှုန်းလောက်ကျဆင်းသွားတယ်အမှုကြီးကဒီ2012မှာဆို95မှုလောက်ကျွန်တော်အမှုဖွင့်ပါတယ်နောက်တေခံပေါင်း264ယောက်တရားစွဲပါတယ်နောက်တစ်ခါ victim ပေါင်း169ယောက်ကျွန်တော်ကယ်ခဲ့ပါတယ
်လူကုန်ကူးမှုတားဆီးတိုက်ဖျက်ရေးဥပဒေကို2005ခုနှစ်မှာဥပဒေပြဋ္ဌာန်းပြီးတဲ့နောက်မှာလူကုန်ကူးမှုတားဆီးတိုက်ဖျက်ရေးဆိုင်ရာ5နှစ်စီမံကိန်းတွေချမှတ်ပြီး2009ခုနှစ်ကစတင်အကောင့်ထည့်ဖော်ခဲ့တာလည်းဖြစ်ပါတယ်အခုလို9နှစ်စီမံကိန်းတွေချပြီးဆောင်ရွက်နေတာကြောင့်2009ကနေ2011ခုနှစ်အထိပထမ9နှစ်စီမံကိန်းဟာအခုပြီးဆုံးသွားတာကြောင့်2012ကနေ2016ခုနှစ်အထိဒုတိယစီမံကိန်းကိုအကောင့်ထည့်ဖော်နေပြီလို့ငင်းစားရဲမှုကြီးရာလျံမုံကပြောပါတယ်လူကုန်ကူးမှုတွေမှာအဓိကအရေးပါနေတာကပွဲစားတွေဖြစ်ပြီးတော့ပွဲစားတွေကိုဖမ်းဆီးပြီးလူကုန်ကူးခံရတဲ့မိန်းကလေးတွေကိုမိဘစီပြန်ရောက်ဖို့ကိုလည်းဆောင်ရွက်နေရတယ်လို့လူကုန်ကူးမှုတားဆီးတိုက်ဖျက်ရေးအဖွဲ့ကငင်းစားရဲမှုကြီးရာလျံမုံကပြောပါတယ
်2012မှာဆိုရင်တော့ပွဲစား21ယောက်ဖမ်းတယ်ပြီးခုနအဲ့မှာပါသွားတဲ့မိန်းကလေး148ယောက်ကိုတော့မိဘထံပြန်အနှံတာရှိပါတယ်ဆိုတော့2006ပဲဆိုရင်တော့ပွဲစားပေါင်းကျွန်တော်382ယောက်ကိုကျွန်တော်ကတရားစွဲအရေးယူတာရှိပါတ
ယ်မြန်မာနိုင်ငံအတွင်းကလူကုန်ကူးမှုတွေအများစုဟာအိန္ဒိယတရုတ်နိုင်ငံကိုအဓိကဥတည်နေပြီးတော့မြန်မာမိန်းကလေးတွေတရုတ်နိုင်ငံကိုလူကုန်ကူးခံရတာဟာ80ရာခိုင်နှုန်းလောက်ရှိတယ်လို့သူကပြောပါတယ်2010နောက်ပိုင်းကစပြီးတော့မြန်မာမိန်းကလေးငယ်တွေကိုတရုတ်နိုင်ငံအတွင်းကတရုတ်မျိုးသားတွေရဲ့လက်ဝဲကိုအခကျင်းငွေယူပြီးရောင်းစားမှုတွေရှိခဲ့ရတာကနေအခုနောက်ပိုင်းမှာဗျောင်ကျကျဈေးကွက်တစ်ခုလုံးစီးရုံးမှုတွေရှိလာတယ်လို့လူကုန်ကူးမှုတားဆီးတိုက်ဖျက်ရေးအဖွဲ့ခေါင်းဆောင်ဒူရဲမှုကြီးညွှန်လိုင်က VOA ကိုပြောပါတယ
်။နောက်ပိုင်း2010လောက်ကြာတဲ့ခါကျတော့သူကဒီဘက်ကဘော်နာရီဘယ်ဖြစ်တဲ့ကလေးမလေးတချို့တမှုတွေမှာပေါ်ထုတ်ရှင်းရတော့သူကဗျောင်ပဲစီးရုံးလာတယ်တရုတ်ယောက်ျားယူရမယ်တစ်နှစ်ပေါင်းရမယ်ဝယ်စလင်းငါးသိန်းရမယ်အဲ့လိုဒီလိုပြောင်းစီးရုံလာတဲ့မျိုးလေးတွေ့ရ2010နောက်ပိုင်းမှာ
တရုတ်ပြည်ကတရုတ်တွေကမြန်မာမိန်းကလေးငယ်တွေကိုအ ਨੇ စုံတစ်နှစ်ပေါင်းသင်ပြီးကလေးရလာရင်အချို့ကိုမြန်မာနိုင်ငံကိုပြန်ခိုင်းတာကြောင့်အချို့မိန်းကလေးငယ်တွေကနေရက်ပြန်လာမှုတွေရှိတဲ့အတွက်ပြန်လည်ကယ်တင်ခဲ့ရတယ်လို့အဲ့ဒီလူကုန်ကူးမှုတွေနဲ့ဆက်ဆက်ပြီးတော့နောက်ထပ်အမှုတွေထပ်မဖြစ်အောင်လဲတားဆီးနေရတယ်လို့ဒူရဲမှုကြီးညွှန်လိုင်က VOA ကိုပြောပါတယ်ပြည်ရင်းမှာနေထိုင်ကြတဲ့မြန်မာမိန်းကလေးတွေအခုလိုလူကုန်ကူးခံရမှုတွေများပြားလာတဲ့အတွက်တားဆီးမှုအနေနဲ့2012ခုနှစ်အတွင်းမှာလူကုန်ကူးခံရမှုအများဆုံးရပ်ကွက်တွေမှာအဖွဲ့တွေလျှို့ဝှက်စောင့်ကြည့်တာမျိုးတွေလှုပ်ဆောင်ပြီးတော့အခြားနည်းလမ်းတွေနဲ့တားဆီးဆောင်ရွက်နေရတယ်လို့ဒူရဲမှုကြီးညွှန်လိုင်ကပြောပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ကဖွဲ့စည်းထားတဲ့လူကုန်ကူးမှုတားဆီးတိုက်ဖျက်ရေးအဖွဲ့တွေဟာလူကုန်ကူးမှုနဲ့ပတ်သက်ပြီးအသိပညာပေးမှုတွေပညာပေးဟောပြောမှုတွေကိုလည်းပြည်ရင်းကအရက်ဖက်အဖွဲ့စည်းတွေနဲ့ညှိနှိုင်းဆောင်ရွက်နေရတယ်လို့ဒူရဲမှုကြီးကရှင်းပြပါတယ်စစ်အစိုးရလက်ထက်တုန်းကရေးဆွဲခဲ့တဲ့လူကုန်ကူးမှုဥပဒေဟာလက်ရှိအချိန်ထိခေတ်မီနေဆဲဖြစ်တာကြောင့်ပြန်လည်ပြုပြင်ရွေးဆွဲဖို့တွေမရှိသေးဘူးလို့လည်းအငြင်းစားရဲမှုကြီးရာလျံမုံက VOA ရဲ့မေးမြန်းမှုကိုပြန်လည်ဖြေကြားခဲ့ပါသေးတယ်
။ဒီနေ့ထိခေတ်မီနိုင်ငံတကာလည်းလက်ခံတယ်။နိုင်ငံတကာကိုယ်တိုင်ကအခုထိကျွန်တော်ဝေဖန်တာလုံးဝမတွေ့ရပါဘူး။အဲ့တော့ဟိုတင်းပေါ့ကျွန်တော်တို့လောဟာဟိုပြည့်စုံတယ်။နောက်ဟိုနောက်ထပ်ဖြည့်ဖို့လည်းမလိုတော့ဘူး
။မြန်မာနိုင်ငံဟာပြည်ရင်းမှာလူကုန်ကူးမှုတားဆီးတိုက်ဖျက်ရေးကိစ္စတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာ NGO တွေဖြစ်တဲ့ UNICEFUNIAB, UNODC, IOM, World Vision မြန်မာ, Save the Children နဲ့ AFXP တို့နဲ့ပူးပေါင်းဆောင်ရွက်နေတာပါ။2004ခုနှစ်ကစပြီးတော့လူကုန်ကူးမှုတားဆီးတိုက်ဖျက်ရေးကိစ္စတွေမှာကြည်ကြဲပြင်းပြင်းဆောင်ရွက်လာတဲ့မြန်မာနိုင်ငံဟာလက်ရှိအချိန်မှာတော့ပြည်ထောင်စုဝန်ကြီးနဲ့ရဲချုပ်တို့ကဥဆောင်ပြီးတော့အိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်းနိုင်ငံနဲ့တရုတ်နိုင်ငံကိုမြန်မာမိန်းကလေးတွေလူကုန်ကူးမခံရအောင်စီမံဆောင်ရွက်နေတယ်လို့လည်းရဲမှုကြီးညွှန်လိုင်ကပြောကြားခဲ့ပါသေးတယ်ခင်ဗျာ။